တ်တော်မှပြင်ဆင်ဖို့ကြိုးစားနေတဲ့ဆက်သွယ်ရေးဥပဒေတွေက66ကာဒီကိုလုံးဝဖျက်သိမ်းပစ်ဖို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်မစ္စယန်ဟီလီကအမျိုးသားလွှတ်တော်ဥပဒေချမ်းကော်မတီနဲ့တွေ့ဆုံချိန်မှာဆွေးနွေးအကြံပြုခဲ့ပါတယ်။နေပြည်တော်မှာရောက်နေတဲ့ကုလအထူးကိုယ်စားလှယ်ဟာမနက်ခင်ဇူလိုင်လ21ရက်မှာလည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့တွေ့ဆုံဖို့ရှိနေပါတယ်။အပြည့်စုံကိုဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကပြောပြမှာပါရှင်။
လူ့ဆက်စာထုတ်ပေါ်ပြောဆိုခွင့်ကိုထိခိုက်နေတယ်ဆိုပြီးဝေဖန်ပြောဆိုနေကြတဲ့ဆက်သွယ်ရေးဥပဒေကိုအစိုးရတက်လက်ထမှာလွှတ်တော်တွင်ပြင်ဆင်ရွေးဆဲဖို့ကြိုးစားနေချိန်မှာပဲအဲ့ဒီပုံမှန်တွေက66ကာတီကိုလုံးဝဖျက်သိမ်းပစ်ဖို့ကုလအထုပ်စလေကတိုက်တွန်းပြောဆိုလိုက်တာပါလက်ရှိနေပြည်တော်မှာရရှိနေတဲ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ်ဒေါက်တာယန်ဟီလီဟာလူ့အခွင့်အရေးကိုထိခိုက်နေတဲ့ပုံမှန်တွေနဲ့ပတ်သက်လို့အမျိုးသားလွှတ်တော်ဥပဒေချမ်းကော်မတီနဲ့တွေ့ဆုံစဉ်အတွင်းဆွေးနွေးခဲ့တယ်လို့ကော်မတီဥက္ကဋ္ဌဦးစောမင်းကပြောရေးကိုပြောပါတယ်
။ဒီကတော့လူ့အခွင့်အရေးနဲ့ပတ်သက်တဲ့ဥပဒေ66ကကြီးတွေစတင်ရလို့ဆွေးနွေးကြတာပေါ့။သူ့အနေနဲ့ကတော့ဟို66ကကြီးကိုဖျက်သိမ်းခြင်းနဲ့ဆိုတဲ့ဘက်ကနေသူစဉ်းစားတယ်ပေါ့။လူ့အခွင့်အရေးနဲ့ပတ်သက်တဲ့ဥပဒေတွေကလည်းခုရှိတယ်လေတို့။66ကကြီးကိုဘယ်လိုမြင်သလဲ။ဒါကငယ်တို့လည်းငယ်တို့အမြင်ကိုပြောပြလိုက်တာပေါ့နော်။
ဒါကျင်းနေစဉ်ဟီလီဟာလွတ်တော်ဥက္ကဋ္ဌဟောင်းသူရဥရှိမန်ဦးဆောင်နဲ့ပြည်တော်စုလွတ်တော်ဥပဒေကြီးရနဲ့အထူးကိစ္စရပ်များလေးလံဆန်းစစ်သုံးသပ်ရေးကော်မရှင်အဖွဲ့နဲ့ဆွေးနွေးခဲ့တယ်လို့ဝန်ကြီးဌာနတချို့နဲ့လည်းတွေ့ဆုံခဲ့တာပါ။သူမရဲ့ဒီကနေ့ခီးစဉ်နဲ့ပတ်သက်လို့ကုလသမဂ္ဂမြန်မာပြည်ရုံးွယ်ပြောခွင့်ရပုဂ္ဂိုလ်ဦးအေးဝင်းပြောတာက
ပြောရရင်ဟီလီဟာဒီနေ့မနေ့ကတော့ဒီရဥရှိမန်ဆောင်ရဲ့ဦးကြီးရနဲ့ဆက်ရနေအတွေ့အကြုံဒီကကော်မရှင်ကိုပြည်ရင်းသားစုတော်ဥရိကံပြေပြာဥက္ကဋ္ဌဥပဒေနဲ့ပြောကြည့်ရအောင်အဲ့ဒီအဲ့ဒါပြီးတော့သူကစီဝကုသံကျောင်းဝင်ယူရင်းအဲတော့ပြင်းနေတယ်ကြည့်ရင်ပြီးတော့တာဝအရေးကြီးနဲ့ပေါ်ဝတ်တင်ဒီတိဆရာဝန်ကြီးဆန္ဒကိုပြီးတော့ဒီကူဒီကူဝင်နေတယ်နောက်ဆုံးတော့ဒီနေ့ကျမ်းမာရေးနဲ့အစိုးရဝန်ကြီးကမြင့်ပြည့်နေတယ်ကြည့်ပါ
သူကမနေ့ပြန်လေနေပြည်တော်မှာရှိနေဦးမှာဆိုတော့မနေ့ပြန်ကသူဘယ်လိုနေများထက်တွေ့ကိုရှိပါလဲခင်ဗျာဒေါက်တာရန်နီ
အဲ့တော့မနေ့ကတော့နိုင်ငံတော်တာဝန်ကပုံမှန်ပြောလို့ရှိပါတယ်ဒါဦးကြီးကိုရှိပါတယ်မနေ့ကတက်မှာပြောမှာ
ကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ဟာသူမရဲ့6ချိန်မြောက်မြန်မာနိုင်ငံခီးစဉ်ကိုဇူလိုင်လ10ရက်နေ့ကစတင်ခဲ့ပြီးတော့မနေ့ပြန်မှာအဆုံးသတ်မှာဖြစ်ပါတယ်ဒီအတော်အတွင်းကရင်ပြည်နယ်ကိုပထမဆုံးချိန်တွားရောက်လေ့လာခဲ့သလိုရန်ကုန်ရှမ်းပြည်နယ်ရခိုင်ပြည်နယ်နဲ့မြေပြည်တော်မှာလည်းလူ့အခွင့်အရေးအခြေအနေတွေကိုလေ့လာဆောင်ကြည့်ခဲ့ပါတယ်လုံလုံရဲ့အခြေအနေတွေကြောင့်ရှမ်းပြည်နယ်အတွင်းနေရာတချို့ကိုတွားရောက်ခွင့်မရသလိုသူမရဲ့ခီးစဉ်ဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အထက်လက်ရှာဖွေရေးမစ်ရှင်နဲ့ပတ်သက်မှုမရှိသေးဖို့အစိုးရကကြိုတင်အကြောင်းကြားထားပါတယ်။မစ်ရှင်ဟီလီကတော့မြန်မာနိုင်ငံတွင်းနေရာတော်တော်များများမှာလုံခြုံရေးအခြေအနေတွေဆိုးရွားလာနေရကြောင်းလူ့အခွင့်အရေးအခြေအနေအပေါ်မှာကြီးမားတဲ့သက်ရောက်မှုရှိလာမှာကိုစိုးရိမ်မိတဲ့အကြောင်းပြောဆိုထားပါတယ်။ကုလအထူးကိုယ်စားလှယ်ဟာသူမရဲ့ဆက်နေတာမြန်မာနိုင်ငံခီးစဉ်အစိုးမတက်ခင်မှာမနေ့ပြန်ဇူလိုင်လ21ရက်နေ့ညနေပိုင်းမှာတော့ရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲပြည့်ကျင်းပသွားဖို့ရှိပါတယ်ခင်ဗျာ။